မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ကြားတင်းမာမှုအရှိန်မြင့်လာတဲ့အတွက်နိုင်ငံတကာစိုးရိမ်နိုင်ငံတကာအတိုင်းဝိုင်းကနေစိုးရိမ်မှုနဲ့စောင့်ကြည့်နေကြပါတယ်။တရုတ်နဲ့ရုရှားတို့ကထိမ့်နှိမ့်နှိမ့်နှိမ့်ရှိကြဖို့နှစ်ဖက်စလုံးကိုလည်းမေတ္တာရက်ခံထားပါတယ်။ VOA သတင်းတောက်တွေပေးပို့တဲ့သတင်းတွေကိုအခြေခံပြီးတော့ဦးကျော်စန္ဒာကသုံးသပ်တင်ပြမှာပါရှင်
။지금이조선반도정세가주기적으로또일상적으로이렇게계속악화되고있습니다
အမေရိကန်ရဲ့ချိန်ချောက်မှုရှိနေတဲ့ပြည်ကျွန်တော်တို့ဘက်ကလည်းခုခံကာကွယ်ရေးကိုရှေ့တိုးဆောင်ရွက်နေမှာဖြစ်ပါတယ်။စစ်ရေးနဲ့နျူကလ িয়ার စွမ်းရည်ကိုအရေးအသွေးရောအရေးအတွက်ပါတိုးမြင့်တည်ဆောက်သွားမှာပါ။အမေရိကန်ဘက်ကအနည်းအကြီးဆုံးလမ်းကိုရွေးလာမယ်လို့ယူဆထားပါတယ်။ဘလို့တုံ့ပြန်မယ်ဆိုတာတော့ကျွန်တော်တို့ဘက်ကအစင်းနဲ့ပါပဲ။ဆိုလိုတာကတော့သူတို့စစ်ရေးလမ်းစဉ်ကိုရွေးရင်ကျွန်တော်တို့စစ်တိုက်ရမှာပါပဲ
။အဲ့ဒါတော့မြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးပြောကြားသွားတာဖြစ်ပါတယ်။မြောက်ကိုရီးယားဟာသူတို့နိုင်ငံရဲ့ဗိသုကာကင်အီဆွန်းအထိတ်မှန်နေမှာမြေအောက်နျူကလ িয়ার ဖောက်ခွဲဆန်သက်မယ်ဆိုတဲ့သတင်းပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဒီပြဿနာကိုကင်တွယ်ရမယ်လို့စပြောခဲ့တာပါ။မြောက်ကိုရီးယားစစ်ဖက်ကလည်းဒေါ်နယ်ထရမ့်အဆိုအရစစ်ယူယူနေတာဟာအန်ဒီယက်ရှီရဲ့အဆင့်ကိုရောက်လာပြီးဖြစ်တဲ့အတွက်လက်ပိုက်ကြည့်မနေနိုင်တော့ဘူးလို့သောက်ကြနေကကြီးညာချက်မှာထုတ်ပြန်လိုက်ပါတယ်။အဲ့ဒီညချက်မှာပဲအခုလိုအရေးကြီးတဲ့အချိန်မှာအမေရိကန်အနေနဲ့စင်စင်ချင်းချင်းနဲ့ပမှန်ကန်ကန်အဖြစ်ရှာသင့်တယ်မြောက်ကိုရီးယားရဲ့ဂုံသိက္ခာနဲ့အချုပ်အခြာအနာပိုင်ဆိုင်မှုကိုရန်စထိပါမဲ့လမ်းစဉ်ကိုရွေးလာရင်တော့အပြင်းထန်ဆုံးရက်ဆက်ကြံကြုတ်တဲ့တုံ့ပြန်မှုနဲ့ကြုံတွေ့ရလိမ့်မယ်လို့ဆိုထားပါတယ်တကယ်တော့ဒီလိုအပြောဆိုမျိုးဟာမြောက်ကိုရီးယားဆီကမကြခဏကြားနေရတာဖြစ်ပေမဲ့အခုလိုစစ်ဘက်ကထုတ်ပြန်ပြောကြားလာတာကိုတော့တခြားအစိုးရဝန်ကြီးဌာနတွေနိုင်ငံပိုင်သတင်းဌာနတွေကပြောတာတဲ့သုံးသပ်သူတွေကပူပြီးအလေးနဲ့ထားမှတ်ယူကြပါတယ်။မြောက်ကိုရီးယားကိုစီးရီးယားချင်းချောက်ပြောဆိုလိုက်ချိန်မှာပဲမြောက်ကိုရီးယားကိစ္စနဲ့ပတ်သက်ပြီးပေါ်ပေါက်နေတဲ့နိုင်ငံတကာတင်းမာမှုလျော့ပါသွားအောင်တရုတ်ကအပြင်းထန်ကြိုးပမ်းနေပါတယ်။ဒီတရုတ်ရဲ့ကြိုးပမ်းအထောက်မှုအောင်မြင်လိမ့်မယ်လို့မစ္စတာထရမ့်ကမျှော်လင့်နေတာပါ။တစ်ဖက်မှာလည်းလိုအပ်ရင်ဒီပြဿနာကိုတရုတ်မပါဘဲအမေရိကန်ကကြီးပဲကင်တွယ်သွားဖို့ပြင်ဆင်ထားတယ်လို့လည်းသူကဆိုထားပါတယ်။တရုတ်နိုင်ငံရဲ့ဌာနကတော့ကိုရီးယားကျွန်းဆွယ်လက်ရှိအနေအထားဟာရှုပ်ထွေးပြီးအတင်းဆောင်မခံတဲ့အခြေအနေမှာရှိတယ်လို့ဆိုပြီးနှစ်ဖက်စလုံးတည်တည်ငြိမ်ငြိမ်နဲ့ထိန်းသိမ်းမင်းမင်းရှိကြဖို့မြစ်တာရက်ခံနေပါတယ်။တွစ်ဆုံဆွေးနွေးမှုပြန်လည်ဆက်တင်ဖို့လည်းလမ်းကြောင်းပေးနေပါ
တယ်။真的发生战乱，结局只会是多数，没有谁能够成为赢家。为此，我们呼吁各方，不管是在口头上还是在行动上，
ဆွေးနွေးဝဲကိုကြိုက်တဲ့ပုံစံနဲ့ပြန်ဆနိုင်ပါတယ်။တရားဝင်ပဲဖြစ်ဖြစ်အလွတ်တဘောပဲဖြစ်ဖြစ်တလန်းသွားပဲဖြစ်ဖြစ်အပြန်လန်းဖြစ်ဖြစ်နှစ်နိုင်ငံနဲ့ဖြစ်ဖြစ်ဘက်ဆောင်ပါဝင်တဲ့ပုံစံဖြစ်ဖြစ်ဆွေးနွေးဖြစ်ဖို့ပဲအရေးကြီးပါတယ်ဒါရီအားလုံးကိုတရုတ်ကထောက်ခံအားပေးသွားမှာဖြစ်ပါတယ
်ဒီချိန်မှာအမေရိကန်လေရင်သင်္ဘောကြီးတစ်စင်းတခြားစီးရင်တွေခြံရံပြီးကိုရီးယားကျွန်းဆွယ်စီအင်အားပြဥတီခုံမောင်းနေပါလျက်ဒါပေမဲ့ကိုရီးယားသမဂ္ဂရဲ့ဆန့်ကျင်ကိုဆန့်ကျင်ပြီးမြောက်ကိုရီးယားနျူကလ িয়ার ဆန့်သက်လာမယ်ဆိုရင်တိကျဘယ်လိုလက်တုံ့ပြန်မယ်လို့တော့အမေရိကန်ဘက်ကပြောထားခြင်းမရှိသေးပါဘူး။တရုတ်ဟာမြောက်ကိုရီးယားရဲ့တဦးတည်းသောအဓိကမဟာမိတ်ဖြစ်ပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုတော့ကျန်းအိန္ဒိယနိုင်ငံများနီးတူဆန့်ကျင်သူဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကတော့အခုတင်းမာမှုလျော့ပါအောင်နိုင်ငံတကာမိတ်ဆွေတွေနဲ့အတူလှုပ်ဆောင်နေပေမဲ့အဓိကကတော့မြောက်ကိုရီးယားရဲ့အပြုအမူကိုပြင်ရမယ်လို့ဆိုနေတာပါ။ရုရှားအစိုးရကလည်းအခြေအနေကိုစောင့်ကြည့်နေတယ်လို့ပြောခွင့်ရပုဂ္ဂိုလ် Dmitry Peskov ပြောပါတယ်။
большой беспокойностью наблюдают за эскалацией напряженности на корейском полуострове мы
ကိုရီးယားကျွန်းဆွယ်တင်းမာမှုမြင့်မားလာတာကိုရုရှားအစိုးရကစိုးရိမ်စိတ်ကြီးစွာနဲ့စောင့်ကြည့်နေပါတယ်။နိုင်ငံအလုံးထိမ့်ထိမ့်တိမ့်တိမ့်ရှိကြဖို့တောင်းဆိုပါတယ်။ရန်စားတဲ့အဆင့်ရောက်တဲ့အပြုအမူကိုရှောင်ကျဉ်ကြဖို့လည်းအားလုံးကိုတတိပေးပါတယ်။ရုရှားဟာနျူကလ িয়ার လက်နက်မပြန်ပွားရေးသဘောတူညီမှုကိုအစဉ်တစိုက်ထောက်ခံပါတယ်။ဒီအခြေခံပေါ်ရပ်တည်ပြီးမြောက်ကိုရီးယားကိစ္စအပါအဝင်တင်းမာမှုဟုသမျှကိုနိုင်ငံရေးအရာဖြေရှင်းဖို့ထောက်ခံပါတယ
်။မကြာသေးခင်ကပဲအမေရိကန်ဟာဆီးရီးယားအစိုးရလေဒါစခန်းတွေကိုတော်မဟော့ခ်ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တယ်လို့အာဖဂန်ပါကစ္စတန်နေဇာက IS စစ်သွေးကြွတွေရဲ့စခန်းတွေကိုလည်းနျူကလ িয়ার ဘုံးကလွှဲရင်အကြီးမားဆုံးဘုံးကျချတိုက်ခိုက်ခဲ့ပါတယ်။အမေရိကန်ကဒီလိုကီလိုဂရမ်1000စီရဲ့ AMR ဘုံးကြီးIS2 အပေါ်မှာကြဲချခဲ့တာဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ကိုသတိထားဖို့ပြောကြလိုက်လို့ပဲဆိုတဲ့ရေးသားပြောဆိုခဲ့ကြတာတွေရှိပါတယ်။ဒါဟုတ်မဟုတ်ဖြေကြဖို့သမ္မတထရမ့်ကညှင်းဆန်ပေမဲ့မြောက်ကိုရီးယားဟာကင်တွယ်ရမယ့်ပြဿနာတရားဖြစ်တယ်ဆိုတာကိုတော့အလေးအနက်ပြောကြားထားပါတယ်။မြောက်ကိုရီးယားနဲ့တောင်ကိုရီးယားအမေရိကန်ပြည်ထောင်စုတို့ဟာ1950 53မှာစစ်ဖြစ်ခဲ့ပြီးအပြစ်ခတ်ရသွားခဲ့ပေမဲ့အခုအချိန်ထိညီညာရေးစာချုပ်မချုပ်ဆိုသေးတဲ့အတွက် လုံငန်းအရစစ်ဖြစ်နေစေဆိုတဲ့သဘောမျိုးရှိနေသေးပါမြောက်ကိုရီးယားဟာနျူကလ িয়ার ဆန္ဒမှုငါးကြိမ်ပြုလုပ်ခဲ့ပြီးဖြစ်ပါတယ်အခုခါအမေရိကန်ပြည်ထောင်စုအထိရအောင်ပြစ်ခတ်နိုင်မဲ့နျူကလ িয়ার ထိပ်ဖြုတ်တဲ့ဒုံးလက်နဲ့တိဆောက်နေခြင်းဟာထရမ့်အစိုးရအဖို့အကြီးမားဆုံးလုံခြုံရေးစင်ကောက်မှုဖြစ်နေပါတယ်ဒီကနေ့စနေနေ့ဟာမြောက်ကိုရီးယားနိုင်ငံတည်ထောင်သူခေါင်းဆောင်ကြီ မှုတွေပြုလုပ်လေစီရနေလေဖြစ်ကြောင်းပါခင်ဗျာ